စစ်ကောင်စီကိုရာဇဝတ်မှုနဲ့တူရကီနိုင်ငံအစ္စတန်ဘူမြို့ကအစိုးရရှိနေရုံမှာအမှုတင်မယ်လို့မြန်မာနိုင်ငံတာဝန်ခံမှုစီမံချက်လို့အဓိပ္ပာယ်ရတဲ့မြန်မာ Accountability Project MAP အဖွဲ့ကသတင်းထုတ်ပြန်ပါတယ်2021ခုနှစ် February လကတည်းကတိုင်းပြည်အတွင်းမှာကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုနိုင်ငံပြစ်ပတရားရုံးမှာတင်တဲ့ပထမဦးဆုံးအမှုဖြစ်ပါတယ်လို့ MAP အဖွဲ့ညွှန်ကြားမှု Chris Garnes ကပြောပါတယ်အမှုကရေးကြီးရင်စစ်ကြောရေးစခန်းမှာကြုံခဲ့ရတဲ့နှိပ်စက်ညှဉ်းပန်းမှုတွေနဲ့ဆက်ဆက်နေပါတယ်ညှဉ်းပန်းနှိပ်စက်သူတွေရဲ့နာမည်တွေကို MAP အဖွဲ့ကတရားရုံးကိုပို့ပြီးမှဖြစ်ပြီးနိုင်ငံတကာရဲတပ်ဖွဲ့ကသူတို့ကိုဖမ်းဖို့လဲတောင်းဆိုလိုက်ပါတယ်။တာဝန်ရှိသူတွေကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တရားမဝင်အာဏာသိမ်းထားတဲ့စစ်ကောင်စီအဖွဲ့ဝင်တွေဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ကလေး26ယောက်အပါအဝင်လူပေါင်း325ယောက်ကိုဒေသီအထိညှဉ်းပန်းနှိပ်စက်ခဲ့တယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကထုတ်ပြန်ထားတာပါ။ဒီနေ့ကောင်မှာပြင်သစ်တဲ့အရှိအအရှဒေသမှာလည်းအမှုတင်မယ်လို့ MBB အဖွဲ့ကပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့ယူကရိန်းအာဖဂန်နဲ့မြန်မာဒုက္ခသည်အရေးလှုပ်ရှားနေကြတဲ့သူတွေဟာလွတ်တော်နဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးကိုတွေ့ဆုံပြီးလူသားချင်းစာနာထောက်ထားမှုအကူအညီပုံမူပေးရရေးကိစ္စရပ်တွေကိုတင်ပြခဲ့ကြပါတယ်။အဒီလိုတွေ့ဆုံရမှာဩစတြေးလျနိုင်ငံဆရာ NUG ကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေလည်းပါဝင်ခဲ့တယ်လို့သိရပါတယ်။